တရုတ်မြန်မာနယ်စပ်ကုန်းတွေဂိတ်တွေတရုတ်ဘက်ကပိတ်ထားတဲ့အပြင်ပြည်တွင်းကုန်စည်ပို့ဆောင်ရေးလမ်းကြောင်းတွေကိုလည်းပိတ်ထားတဲ့အတွက်ကချင်ပြည်နယ်မှာ73စီစားတောက်ကုန်းနဲ့ဆေးဝါးဝယ်ယူရခက်နေတယ်လို့ပူတာအုံမြို့မှာလည်းဈေးကြီးပေးဝယ်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်။အရင်ကတရုတ်ဘက်ကနေဝင်လာတဲ့73စီပါဝင်ကုန်စည်လက်ကျန်ကိုသာအဓိကအားထားနေရပြီးကုန်စည်ပြက်လက်မှာကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစောဝင်းလှိုင်ပြပြပေးပါဦးခင်ဗျာ။
ကချင်ပြည်နယ်မှာ73စီတင်သွင်းခွင့်ပိတ်ထားသလိုစားတောက်ကုန်အဓိကအားထားနေရတဲ့ကုန်သွယ်ရေးလမ်းကြောင်းတွေလည်းပြန်မဖွင့်သေးသလိုဒေသတွင်းမှာစား3စီဆေးဝါးနဲ့စားတောက်ကုန်ဈေးနှုန်းတွေတက်နေတယ်လို့ဒေသခံတွေကပြောပါတယ်။ပူတာအုံမြို့မှာဆိုရင်73စီဈေးနှုန်းနဲ့ကုန်စီဈေးနှုန်းတွေအတက်ဖက်မှသာရှိနေပြီးကျန်းမာရေးအတွက်မဖြစ်မနေလိုအပ်တဲ့ဆေးဝါးတချို့လည်းပြက်လက်နေတယ်လို့ပူတာအုံမြို့ကတဦးက VOA ကိုပြောပါတယ
်။ဈေးနှုန်းစီ1လီတာကိုဒေါ်လာ1000ရှိတယ်။တခြားတောက်ကုန်းပြည်လေအကောင်းဆုံးအဲ့လိုပေါ့မီနီဘပါတီပုံမှန်ကျတယ်ဒီဝါလေးရှားပါတာပေါ့အချို့သေးရမရှိဘူးဆက်လက်တဲ့ဘော
ကချင်ပြည်နယ်မှာစစ်ကောင်စီနဲ့ KIA အကြားတိုက်ပွဲတွေအတွင်းပြီးခဲ့တဲ့နိုဝင်ဘာလကကံပိုက်တီမြို့ကို KIA ကသိမ်းပိုက်ခဲ့ပြီးတဲ့နောက်နေဆက်ကုံသွဲရေးဂိတ်ကိုလည်းထိန်းချုပ်လိုက်ပါတယ်ကုံစီတဲယူခွင့်လမ်းကြောင်းပုံမှန်မရှိသလိုကုံပစ္စည်းလက်ကျန်တွေကိုသာဈေးကြီးပေးဝယ်ယူနေရတယ်လို့မြို့ကန်ကဆက်ပြောပါတယ
်တောက်ကုန်းကြီးဒီအဓိကဟိုကမ်ပိုက်ဒီလန်ကိုအခုဒီရုပ်ဖက်ကနေဝင်လာတာပေါ့နော်ဒီရုပ်ဖက်မီဒီနာမျိုးကိုပတ်ပြီးတော့မှအဲ့ဒါဒီဘိတ်ပွိုင်းချောင်းပြည့်တဲ့တော့ဒီကမ်ပိုက်ဒီတုံးစီသားတော့ကိုကွန်ပျူတာဇီတီတိုင်းတော့သူကလန်ပုညချင်းမှာဟိုဝင်လာတဲ့ပစ္စည်းတွေပေါ့စီစဉ်နေလို့ပဲအခုဒီချင်းကျတော့အကုန်လုံးပြီးသားတယ်ဘိတ်ပွိုင်းချောင်းအခုကဒီချင်းကျတော့ဘူဝင်နာပေါ့နော်တချို့ဟိုဒီတော့မန်လေးဖက်ကနေဒီဘက်ကဟိုကာတီနေတော့ဝင်လို့ထားတယ်ဒါပေမဲ့ဟိုဒီတုံးစီကျတော့မန်လေးဖက်ကနေဒီကွန်မတူစီတဲ့ဟိုတုန်းကဟိုလန်ခွင့်တဲ့ချင်းမှာလာစီလောက်ပါပြီဒီမှာအောင်းထားတဲ့ဟာလောက်ပါပဲဒါလိုလိုသေးတာတုံးနေတယ်ဈေးကြီးပေးဦးဆိုလို့ကြာတာပေါ့
ဒါအပြင်ဒေသခံပြည်သူတွေအတွက်ကျန်းမာရေးအတွက်မဖြစ်မနေလိုအပ်တဲ့ဆေးဝါးတချို့လည်းဝယ်မရဘူးလို့ဆက်ပြောပါတယ
်ဆေးဝါးကတော့ဝယ်လို့မရဘူးဘူတော်ဒီမြို့ပေါ်လောက်ပဲနေနေပါပါအရင်ကမှာပေါ့နော်ဒီမြို့ကနေတခြားနေရာဖြစ်မှာကြတော့တော်တော်ရှားတယ်အထူးကိတော့တော်တော်ရှိတယ်မှာပါကြတော့ဟိုကျော်မီဂျင်းနာဖြစ်ကနေနေပါခံကြတော့ဝင်းတယ်
ကချင်နယ်ရှမ်းမြောက်ဘက်ကစစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့စစ်ရေးပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေရဲ့ကုန်စည်ပို့ဆောင်ဆက်သွယ်ရေးအခြေအနေဟာပုံမှန်အနေထားမှာရှိမနေပါဘူး။နယ်စပ်ဘက်ကဝင်လာတဲ့လမ်းကြောင်းတွေကိုလည်းပိတ်ထားသလိုပြည်တွင်းမှာရှိနေတဲ့ကုန်စည်တည်ယူခွင့်ကိုလည်းစစ်ကောင်စီအပါအဝင်လက်နက်ကိုင်အဖွဲ့တွေဘက်ကကန့်တတ်ထားတာတွေကြောင့်ဒေသတွင်းမှာ73စီအပါအဝင်စားတောက်ကုန်နဲ့ဆေးဝါးပြက်လက်နေပြီးအခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ခင်ဗျာ။